America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရင်းသေဆုံးသွားတဲ့အတွက်ဒီနှစ်ထဲအာဖဂန်မှာကြာဆုံးတဲ့အမေရိကန်စစ်သည်အယောက်20ရှိသွားပါပြီ။ဆော်ဒီသတင်းတော်ကျမကရှိုဂျီအသက်ခံရမှုအတွက် 9 ယောက်ကိုဆော်ဒီတရားရုံးကတေဒဏ်ချမှတ်လိုက်ပါတဲ့အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနာဆရာမယ်ထိတ်တဲရောက်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေကနေပြီးတော့မြန်မာနိုင်ငံသူတို့နေရရင်းကိုပြန်ကျင်ကြောင်းပြောနေကြတဲ့ဟိန်းနူဘာသာဝင်ဒုက္ခသည်တွေအတွက်သူတို့ရဲ့လုံခြုံရေးအခြေအနေဘယ်လိုရှိပါသလဲ
။သူတို့ကတော့ပြည်နယ်ပိုင်းထွက်လို့မရအောင်ဘာလို့လဲဆိုတော့သူတို့လုံခြုံမှုလည်းပါမှာပေါ့နော်။အဲကြောင့်သူတို့တော့တည်တံ့ထားတယ်။ဒါပေမဲ့လုံခြုံရေးကိုဘင်္ဂလားဒေ့ရှ်ဘက်ကအစီအစဉ်ဆောင်ရွက်ပေးထားတယ
်။ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူပြောခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ကချင်ပြည်နယ်ဘက်မှာတော့လာမယ့်နှစ်ထဲထောင်နဲ့ချီတဲ့ဆစ်ရှောင်းဒုက္ခသည်တွေနေရပြန်မှုစီစဉ်ဆောင်ရွက်ပေးနေပါပြီ။အိန္ဒိယနိုင်ငံမှာတော့ဒီမြန်မာပြည်ကနေမတ်ပဲတန်ချိန်နှစ်သိန်းခွဲတိုးမြှင့်ဝယ်ယူမယ်လို့ထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာကုန်သည်ကြီးတွေကကြိုဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူ VOA ရဲ့သောရရှင်တွေအတွက်ခရစ်စမတ်သေးတခြင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့မြန်မာတခွေအစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာစတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရင်းသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ကြေညာပါတယ်။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်မှာဘလို့သေဆုံးသွားတဲ့အသေးဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီကနေ့သေဆုံးသွားတဲ့တယောက်နဲ့ဆိုရင်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ရင်းသေဆုံးသွားတဲ့အမေရိကန်စစ်သားဒီနှစ်ထဲမှာစုစုပေါင်းအယောက်20ရှိသွားပါပြီ။တာလီဘန်တွေကတော့သူတို့လက်ချက်လို့သတင်းတောက်တွေကိုကြေညာချက်ပေးပို့ပါတယ်။မငြိမ်မသက်ဖြစ်နေတဲ့ခွန်ဒူးစ်နယ်ထဲမှာတာလီဘန်တွေရှိတဲ့နေရာကိုပူးတွဲစစ်ဆင်ရေးလုပ်မဲ့အာဖဂန်နဲ့အမေရိကန်တွေအပေါ်ကားဘုံးထောင်တိုက်ခိုက်ခဲ့တယ်လို့တာလီဘန်တွေကဆိုပါတယ်။သေဆုံးသွားတယ်လို့ဆိုတဲ့အမေရိကန်စစ်သားရဲ့ကိုယ်ပိုင်နံပါတ်ပါတဲ့ဆွဲပြားနဲ့သွေးဆွနေတဲ့ယူနီဖောင်းဓာတ်ပုံတွေကိုလည်းတာလီဘန်တွေကထုတ်ပြန်ခဲ့ပါတယ်။ချာဒါရာခရိုင်နေရာအများစုကိုတာလီဘန်တွေကထိန်းချုပ်ထားတာပါ။အခုလိုမျိုးတာလီဘန်တွေရဲ့ထုတ်ပြန်ပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်။
အီရန်နိုင်ငံမှာတော့ဂျာဖြတ်ဝင်ကြီးချုပ်ရွေးချယ်ဖို့နောက်ဆုံးအချိန်သတ်မှတ်ထားတဲ့ညသကောင်မတိုင်ခင်မနေ့ကပဲထောင်နဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထက်ဆန္ဒပြခဲ့ကြပါတယ်။အစိုးရစံချီဆန္ဒပြပွဲတွေဟာမြို့တော်ဘက်ဒက်နဲ့ရှီရိုက်ဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တောင်ပိုင်းကဒေသတွေမှာအောက်တိုဘာလကလေးကဖြစ်လာနေတဲ့အရာမှာအချင်းပြက်ချဆမှုအစိုးရရဲ့စွန့်ဆောင်ရည်ညံဖြစ်မှုနဲ့လောက်ကင်ရှားပါမှုတွေကိုအဓိကထားဆန္ဒပြလာကြတာပါ။ဒီဆန္ဒပြပွဲတွေအတွင်းလူပေါင်း460ထက်မနည်းသေဆုံးခဲ့ရပြီးတောင်းနဲ့ချီပီတရံတွေရခဲ့ကြပါတယ်ဝင်ကြီးချုပ်အက်ဗဒယ်အက်ဗဒူမာတီယာပြီးခဲ့တဲ့တောက်ကြနေ့ကယာရုကအနောက်သွားခဲ့တာပါတမရဘာရန်ဆာလီနဲ့လွှတ်တော်အနေနဲ့လည်းတက်မှတ်ထားတဲ့အချိန်တွေဝင်ကြီးချုပ်တစ်ကိုရွေးချယ်ခန့်ဖို့အချိန်ချင်းပြတ်ကွက်ခဲ့ပြီးဖြစ်ပါတယ်ဝင်ကြီးချုပ်မာတီရဲ့ဆိုရအဖွဲ့ကဝင်ကြီးချုပ်အစ်စ်ရွေးချယ်ပြီးတဲ့အချိန်ထိဂျာကာလာမှာအင်ဆောင်ဆိုရဖြစ်ဆက်လက်တာဝန်ယူသွားပေးဖို့သဘောတူထားပါတယ်ဒါပေမဲ့ဆန္ဒပြသူတွေကတော့ဝင်ကြီးချုပ်ယာရုကနှုတ်ထွက်ပြီးဝင်ကြီးချုပ်အစ်စ်ခန့်အပ်ပေးတာနဲ့မကျေနပ်နိုင်ဘူးဖြစ်နေပါတယ်သူတို့အနေနဲ့အချင်းပြက်ချစားမှုအလုံးမဖြစ်မှုနဲ့ရေနံကျော်ဝချမ်းသာတဲ့အီရတ်နိုင်ငံစီယန်နောဘာနေတဲ့အဖြစ်ကနေပြောင်းလဲပေးနိုင်အောင်နိုင်ငံရေးစနစ်ကြီးတစ်ခုလုံးပြောင်းလဲပေးတာကိုလိုလားနေကြတာပါခင်ဗျ
။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်60အကြာမှယူကရိန်းကိုပေးမဲ့စစ်ရေးအကူအညီတွေကိုစိုင်းထားဖို့အင်ဂျီရောကပန်တဂွန်စစ်ဌာနချုပ်ကိုအမိန်ပေးခဲ့တဲ့အီးမေးလ်ထွက်ပေါ်လာခဲ့ပါတယ်။သမ္မတထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာရေးအတွက်ဒီမိုကရက်နဲ့ရီပပ်ဘလီကန်အမတ်တွေကြားညှင်းခုန်နေကြချိန်မှာ Center for Public Integrity ဆိုတဲ့သတင်းမှန်ဖော်ထုတ်တဲ့ NGO အဖွဲ့ကအစိုးရအီးမေးလ်တွေကိုထုတ်ပြန်လိုက်တာပါသမ္မတဒေါ်နယ်ထရမ့်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့စကားပြောပြီးတနအိခွဲလောက်အကြာမှာပဲအင်ဂျီရောအကြီးတန်းတာဝန်ရှိသူမိုက်ဒါဖီကကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေကိုစီးရေးအကူအညီတွေစိုင်းချဖို့နဲ့ဒီကိစ္စကိုလည်းမပေါက်ကြားစေဖို့အတွက်အီးမေးလ်ရေးသားပြောကြားခဲ့တာပါအဲ့ဒီနေ့တော့ကဖုန်းဆက်သွယ်မှုအတွင်းသမ္မတထရမ့်ကသမ္မတဇယ်လန်စကီကိုအကူအညီတစ်ခုပေးပါလို့ပြောကြားပြီးဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်စုံစမ်းပေးဖို့ပြောကြားခဲ့တာပါ ဒီပြောကြားချက်ကိုဆွေးနွေးတဲ့အမည်မဖော်လိုသူကထောက်လန်းရေးစစ်ဆေးရေးမှုချုပ်ကိုတိုင်ကြားခဲ့မှုပေါက်ကြားရကနေသမ္မတထရမ့်အပေါ်တရားစွဲဖို့အထီးဖြစ်လာရတာပါသမ္မတထရမ့်ဟာသူ့နိုင်ငံရေးအကျိုးအမြတ်တွေအာဏာအလွဲသုံးစားလုပ်ခဲ့တယ်လို့ဒီမိုကရက်အမတ်တွေကဆွဆွဲပြီးအာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုတားဆီးနှောက်ယှက်မှုလို့နဲ့သမ္မတကိုဆွဲချက်တင်ထားပါတယ်ဒီအမှုကိုအထက်လွှတ်တော်မှဆက်လက်စစ်ဆေးကြားနာရမှာဖြစ်ပေမဲ့အောက်လွှတ်တော်ကစုံစမ်းတွေးရှိထားတဲ့အချက်လက်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌကအထက်လွှတ်တော်ကိုလွှဲမပေးသေးပါဘူး။ Republican တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှမျှတတဲ့ကြားနာပွဲဖြစ်ဖို့ Democrat အမတ်တွေကြိုးပမ်းနေကြပါတယ်
။ပြည်ထောင်နိုင်ငံမှာတော့ပြည်လုံးချစ်တပိတ်မှောက်တာ19ရက်မြောက်နေ့ဖြစ်တဲ့ဒီနေ့မှာဆန္ဒပြသူတွေနဲ့ရဲတွေပဋိပက္ခဖြစ်ခဲ့ကြပါတယ်။ Gedu Leon Budayo မှာဆန္ဒပြသူ30လောက်နဲ့အဓိကယုံနှိမ့်နေတဲ့ရဲတွေရုံးရင်းစက္ကပ်ဖြစ်ခဲ့ကြတာကို BFM ရုပ်မြင်သံကြားကပြသခဲ့ပါတယ်။ F's Town Dan Bor နှင်းလျှောစီခီးသွားကြသူတွေစီးရတဲ့ဒီဘူရာယုံဟာပါရီမြို့တော်တဲကလူစီကားဆုံးဘူရာယုံတစ်ခုလည်းဖြစ်ပါတယ်မြို့တော်တဲကတခြားလူစီကားတဲ့ Gedu Not ဘူရာ Gedu Less ဘူရာယုံတွေမှာလည်းဝန်ထမ်းတွေသပိတ်မှောက်နေကြပါတယ်ခီးသွားလာများတဲ့ Christmas ပွဲတော်ကာလမှာမြို့ထားဝန်ထမ်းတွေသပိတ်မှောက်နေကြလို့ခီးသွားလုပ်ငန်းတွေထိခိုက်နေပါတယ်ပင်စစ်စနစ်ကိုပြည်ပြင်ပြောင်းလဲမဲ့သမ္မတ Emmanuel Macron ရဲ့အစီအစဉ်ကိုမချေနှက်ချလို့နိုင်ငံတော်ဝိုင်းအလို့သမားတွေသပိတ်မှောက်ဆန္ဒပြနေကြတာပါရင်းနှီးချက်ဆက်ယုံတွေပေးရမပေးရကိုလည်းရင်းနှီးလုပ်ငန်းလုပ်သမားတွေမဲခွဲဆုံးဖြတ်ကြဖို့ရှိနေပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းလာနေညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြည်ညာပေးနေပါတယ်။ပြီးခဲ့တဲ့နှစ်သုံးကအသက်ခံခဲ့ရတဲ့သတင်းတောက်ချမကရှိုးကြီးကိုတပ်ဖြတ်မှုနဲ့ဆော်ဒီအာရေဗျတရားရုံးတစ်ခုကလူ9ယောက်ကိုတေးတဲ့အဖြစ်ပေးလိုက်ပါတယ်။ရီယတ်မြို့တော်မှာရှိတဲ့ရာဇဝတ်တရားရုံးကဆွဆွဲခံထားရသူ11ယောက်ကိုပြစ်ဒဏ်ချခဲ့တာမှတပ်ဖြတ်မှုနဲ့ဓာတ်ရိုက်ပတ်သက်သူ9ယောက်ကိုသေဒဏ်ချခဲ့တယ်လို့တရားရုံးရှင်းနေပြောခွင့်ရသူကပြောပါတယ်။အမှုဖုံးကွယ်ဖို့စ조사မှုနဲ့နောက်ထပ်3ယောက်ကိုလည်းထောင်ဒဏ်တွေချခဲ့တာမှသူတို့3ယောက်ပေါင်းစုစုပေါင်းထောင်ဒဏ်24နှစ်ဖြစ်တယ်လို့ပြောပါတယ်။ Washington Post သတင်းစာတိုက်ရဲ့သတင်းတောက်ဆော်ဒီလိုမျိုးဂျမားကရှိုးကြီးဟာ2018ခုနှစ်တုန်းကတူရကီနိုင်ငံအစ္စတန်ဘူလ်မြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးထဲမှာအသက်ခံခဲ့ရပြီးတော့အလောင်းဖျောက်ဖျက်ခံခဲ့ရတာဖြစ်ပါတယ်။ဆော်ဒီအစိုးရအပေါ်ဝေဖန်သူသတင်းတောက်အသက်ခံရမှုမှာဆော်ဒီအိမ်ရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပတ်သက်နေတယ်လို့ဆွဆွဲမှုတွေရှိပေမဲ့ဆော်ဒီအစိုးရကတော့ဒါကိုပြင်းပြင်းထန်ထန်ညှဉ်းဆန်ခဲ့ပါတယ်။ဒီနေ့လာနေတော့ကအမှုစီရင်မှုအတွင်းတိခတ်မှာဒီအိမ်ရှိမင်းသားရဲ့အဓိကအကြံပေး South El Qatani ကိုတော်တော်ကြီးလျှို့လျှို့ဝှက်ဝှက်စစ်ဆေးမှုတွေကနေမကြခင်တုန်းကပဲလွှတ်ပေးခဲ့ပြီးဖြစ်ပါတယ်။
အိန္ဒိယနိုင်ငံမှာတော့အနည်းဆုံးလူပေါင်း23သေခဲ့ရပြီဖြစ်တဲ့နိုင်ငံသားဥပဒေဆက်ညင်ဆန္ဒပြပွဲတွေတနိုင်ငံလုံးဒီနေ့ဆက်ဖြစ်ပြီးကြီးမားလာချိန်မှာဝန်ကြီးချုပ်ကတော့ဒီဥပဒေကိုကာကွယ်ပြောဆိုလိုက်ပါတယ်အထက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်ဒီဦးဆောင်တဲ့ဆန္ဒပြပွဲတွေလည်းနယူးဒေလီမြို့တော်မှာဒီနေ့ဖြစ်ပွားနေပါတယ်ဝန်ကြီးချုပ်နရန္ဒရာမိုဒီကတော့ဒီဥပဒေကြောင့်နိုင်ငံထဲမှာရှိပီးသားမွတ်စလင်တွေပေါ်ထိခိုက်မှုရှိမှာမဟုတ်ဘူးလို့မနေ့ကကျင်းပတဲ့ BJP လို့တူကခေါ်တဲ့သူ့ရဲ့ဟိန္ဒူမျိုးသားရေးဝါဒီပါတီဦးဆောင်တဲ့လူထုဆန္ဒပြပွဲအတွင်းမှာကာကွယ်ပြောဆိုလိုက်ပါတယ်ဝန်ကြီးချုပ်မိုဒီကဆက်ပြီးနိုင်ငံထဲမှာမွေးခဲ့တဲ့မွတ်စလင်တွေနဲ့နိုင်ငံသားမိဘဘိုးဘွားတွေကနေဆင်းသက်လာတဲ့မွတ်စလင်မောင်နှမတွေပေါ်ဒီဥပဒေကသက်ရောက်မှုမရှိဘူးနိုင်ငံထဲမှာမွတ်စလင်တွေကိုထိန်းသိမ်းထားတဲ့စခန်းတွေလည်းမရှိဘူးအခုသူ့ကိုဆွဆွဲနေတာတွေကအလိန်ညာတွေသာပါလို့ပြောခဲ့တာပါဒီဥပဒေအနေနဲ့မွတ်စလင်တွေကိုခွဲခြားကအိန္ဒိယရဲ့ဘာသာရေးမဆွတ်တဲ့နိုင်ငံရေးအုံမြစ်ကိုချိုးဖောက်နေတယ်လို့ဆန္ဒပြသူတွေကဆက်လက်ဝေဖန်ဆန္ဒပြနေချိန်မှာဝန်ကြီးချုပ်မိုဒီကတော့ပြည်သူတွေအနေနဲ့အစိုးရဆုံးဖြတ်ပြီးဖြစ်တဲ့ဒီဥပဒေကိုလိုက်နာပေးဖို့တောင်းဆိုခဲ့ပါတယ်အိန္ဒိယလွှတ်တော်အနေနဲ့ဒီအငင်းပွားပွဲဥပဒေကိုပြဋ္ဌာန်းပြီးနယူးဒေလီမြို့တော်ကမွတ်စလင်တပ်သူများစတင်ခဲ့တဲ့ဒီဆန္ဒပြပွဲဟာအစိုးရတိုက်မြှင့်ထားတဲ့ကြားကပဲအခုနှစ်ပတ်ကြာလာချိန်မှာအခြားမျိုးကြီးတွေကိုလည်းပြန့်နှံ့ပြီးအရက်သားတွေပညာရှင်တွေနဲ့နိုင်ငံသမားတွေပါပူးပေါင်းပါဝင်လာနေပါတယ်ခင်ဗျ
အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုအရှိန်မပြတ်စေရကအရေးအကြီးဆုံးဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတရုတ်သမ္မတရှီဂျင်းပင်ကိုဒီကနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအမေရိကန်ဆွေးနွေးပွဲတွေဆိုင်းနေတာကနဲ့တင်းမာမှုတွေမြင့်တက်နေတာဟာတောင်ကိုရီးယားအတွက်ရောတရုတ်အတွက်ရောမြောက်ကိုရီးယားအတွက်ပါအကျိုးမရှိဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဘေကျင်းမြို့တော်မှာတရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာပါ။တရုတ်သမ္မတရှီကလည်းအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေပြန်ဖြစ်အောင်တရုတ်နဲ့တောင်ကိုရီးယားပေါင်းပြီးတော့ကူညီသင့်တယ်လို့ပြောကြားခဲ့ပါတယ် ကိုရီးယားကျွန်းဆွယ်မှာတင်းမာနေတဲ့အခြေအနေပေါ်စိုးရိမ်နေကြသူတွေအများကြီးဖြစ်တယ်လို့လည်းတရုတ်သမ္မတကပြောကြားခဲ့ပါတယ်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ဖို့နဲ့ရေရှင်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေရှင်းမလို့နောက်မဆုတ်ဖြစ်နေချိန်မှာဆွေးနွေးမှုတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကရန်လိုတဲ့မူဝါဒကိုဒီနှစ်မကုန်ခင်ပြင်ဖို့မြောက်ကိုရီးယားဘက်ကအချိန်သတ်မှတ်ထားပါတယ်အခုလိုအခြေအနေမှာတောင်ကိုရီးယားနဲ့တရုတ်ကောင်ဆောင်တို့မြောက်ကိုရီးယားအရေးကိုဆွေးနွေးခဲ့ကြတာပါမြောက်ကိုရီးယားနျူကလ িয়ার ချိန်ချောင်းမှုကုန်သွယ်ရေးနဲ့စီးရေးဆိုင်ရာကိစ္စတွေကိုဂျပန်တောင်ကိုရီးယားနဲ့တရုတ်သုံးနိုင်ငံဆွေးနွေးပွဲမတိုင်ခင်တရုတ်နဲ့တောင်ကိုရီးယားသမ္မတတို့ဒီကနေ့ဆွေးနွေးခဲ့ကြတာပါသုံးနိုင်ငံဆွေးနွေးပွဲကိုတော့ချန်တူးမြို့မှာနှစ်ဖန်စတင်ကျင်းပမှာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံလာဂူနာပြည်နယ်မှာမနေ့ကအုံသီးဝိုင်တောင်းမိတဲ့အတွက်လူ200ကျော်ဆေးရုံရောက်ပြီးအဲ့ဒီထက်က10ဦးသေဆုံးခဲ့ရတယ်လို့အာနာဘင်းကပြောလိုက်ပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေစဲမှာအုံသီးဝိုင်ရောင်းချမှုကိုပိတ်ပင်ထားတယ်လို့လာဂူနာပြည်နယ်ဆွေးရကကြေညာချက်ထုတ်ထားပါတယ်ဒီနေ့မှာတော့ပြည်내အတွင်း Rizal မြို့မှာအရေးပေါ်အခြေအနေကြေညာထားတယ်လို့ Data Ring သတင်းဌာနတွေကဆိုနေပါတယ်။အုံသီးဝိုင်တောက်မိလို့စေကူသားမှုခံယူခဲ့ရတဲ့သူတော်များများကိုဒီနေ့မနက်မှာတော့ဆေးရုံကနေဆင်ခွင်ပေးခဲ့ပါတယ်။ရမကာပါဝင်မှုနှုံမြင်မာတဲ့အုံသီးဝိုင်ကိုဖိလစ်ပိုင်မှာအလွယ်တကူဝယ်နိုင်ပြီးလူကြိုက်များတဲ့အတွက်အုံသီးဝိုင်ထုတ်လုပ်တဲ့အသေးစားလုပ်ငန်းတွေလည်းအများကြီးရှိနေပါတယ်ခင်ဗျာ
။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ VOA ရဲ့ Website မှာတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတနင်္လာညချမ်းအတွက်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေတင်ဆက်ပေးချင်ပါတယ်။ Bangladesh နိုင်ငံကဒုက္ခသည်စခန်းတွေကနေမြန်မာနိုင်ငံနေရရင်းကိုပြန်ကျင်တယ်လို့ပြောနေကြတဲ့ဟိန်းနူဘာသာဝင်ဒုက္ခသည်တွေကိုသူတို့လုံခြုံရေးအတွက်တီးတဲ့လုံခြုံရေးချထားပေးတယ်လို့မကြသေးခင်တုန်းကမှအဲ့ဒီဒုက္ခသည်စခန်းလေးစီကိုတွားရောက်ခဲ့တဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်အကြောင်းပြေဆုံးကိုတော့ VOA သတင်းတော့စုစုကမေးမြန်းပြီးသတင်းပေးပို့ထားပါတယ
်နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးချန်အေးဦးဆောင်တဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ကော့ဘဇာဒုက္ခသည်စခန်းမှာရှိနေတဲ့နေရာဆုံးခွာသူတွေကိုပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်နေရဆုံးခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုတွားရောက်ရှင်းပြတဲ့ခရီးစဉ်ဖြစ်ပါတယ်။ဒုက္ခသည်စခန်းမှာရောက်ရှိနေသူတွေကဟိန်းနူဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပြီးသူတို့ကိုလုံခြုံရေးအခြေအနေကြောင့်တည်တံ့ထားရှိတယ်လို့အဲ့ဒီခရီးစဉ်ကိုဦးဆောင်တဲ့ဦးချန်အေးကပြောပါတယ်။
သူတို့ကတော့ပြင်နေပါပြီထွက်လို့မရအောင်ဘာလို့လဲဆိုတော့သူတို့လုံခြုံမှုလည်းပါမှာပေါ့နော်အဲကြောင့်သူတို့ကတော့တိတန့်ထားတယ်ဒါပေမဲ့လုံခြုံရေးကိုဘင်္ဂလားဒေ့ရှ်ဘက်ကအစီအစဉ်ဆောင်ရွက်ပေးထားတယ်ပြီးတော့သူတို့တွေနဲ့ခိုးထွက်ပြီးတော့ပြန်လာလို့လည်းမရအောင်ဂျန်နက်မိုဆယ်လင်ကတော့လူကြီးကလည်းများတယ်သူတို့အဲ့လိုပဲခိုးထွက်ပြီးတော့ပြန်လာတဲ့လူတွေရှိတာပေါ့နော်သူတို့ကတော့ထွက်ရင်လည်းသူတို့ကသူတို့ထွက်လည်းအန္တရာယ်ရှိတယ
်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့နေရဆုံးခွာသူတွေကိုပြန်လည်လက်ခံနေရချထားရေးလုပ်ငန်းစဉ်တွေကို2018ခုနှစ်နှစ်စာပိုင်းကတည်းကစီစဉ်ဆောင်ရွက်ခဲ့ပေမဲ့တရားဝင်ပြန်လည်ဝင်ရောက်လာသူအခုချိန်ထိတဦးတယောက်မှမရှိသေးပါဘူး။ဒါပေမဲ့ကိုယ့်စီစဉ်တဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာသူကတော့400ကျော်ရှိနေပြီဖြစ်ပါတယ်။ပြန်လာသူအားလုံးဟာမွတ်စလင်ဘာသာဝင်တွေဖြစ်ပြီးသူတို့အားလုံးအတွက်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့မောင်နှောမျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးစိုးထွန်းကပြောပါတယ်။
မစလင်းနေပါနဲ့အင်းပါလေသူတို့လာရင်တော့ကိုကတော့တခါတည်းစီစဉ်ရတာပေါ့အကုန်လုံးသူတို့လာရင်အကုန်လုံးရေရဲဒါတဲ့လူတွေမှလည်းအကုန်လုံးသင်ပြအောင်ဆောင်ရွက်ထားပါလေ
မြမကိုစလဲအဖွဲ့ကဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းမြမအစိုးရဘက်ကလိုက်ရောမှုတွေလုပ်နေကြောင်းနဲ့နေရဆုံးခွာသူတွေကို1982ခုနှစ်မြမနိုင်ငံသားဥပဒေနဲ့အညီမှတ်ပုံတွေထုတ်ပေးနေတယ်လို့ NVC ကမှလူမျိုးဘာသာကိုဖြုတ်ပေးထားတဲ့အကြောင်းဒုက္ခသည်တွေနဲ့တွေ့ဆုံချိန်မှာရှင်းပြခဲ့ပေမဲ့ဒုက္ခသည်အများစုကနေရပြန်ရေးလက်မခံကြပါဘူး။ဒါပေမဲ့ကော့ဘဇာဒုက္ခသည်စခန်းမှာလုံခြုံရေးအရာစောင့်ချက်ကြည့်ရှုခံထားရတဲ့ဟိန်းနူဘာသာဝင်တွေနဲ့တွေ့ဆုံချိန်မှာတော့သူတို့တွေနေရပြန်ခြင်းကြောင့်မြမအစိုးရထံတောင်းဆိုခဲ့ပါတယ်။အဲ့ဒီတည်းကဟိန်းနူဘာသာဝင်400ကျော်ကသူတို့ရဲ့အချက်အလက်တွေကိုမြမအစိုးရထံပေးပို့ထားပြီးအဲ့ဒီစီရင်တွေကိုစစ်ဆေးနေတာဖြစ်ပြီးအခုဆိုတဝက်လောက်ပြီးနေပြီလို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကအခုလိုပြောပါတယ
်။အဲ့လိုစစ်ပြီးပြီဆိုတာနဲ့ကျွန်တော်တို့ကလက်ခံလို့ရပြီ။ဒါပေမဲ့သူတို့ခုနကပြောသလိုသူတို့ကလူကပြည့်စုံကျွန်တော်တို့စစ်ဖို့လိုတယ်။နောက်ပြီးတော့မှန်မှန်ကန်ကန်ချက်လက်တွေပါမှတချို့ကြတော့တကယ်တမ်းရခိုင်ပြည်နယ်မှာနေခဲ့ပူတာပဲ။ဒါပေမဲ့သူတို့ဖြည့်တာတွေက မပြည့်မစုံဆိုတော့ကျွန်တော်တို့ကဒီဘက်မှာစစ်တာမတွေ့ဘူးကြီးပါဖြစ်နေတာပေါ့နော်အဲ့ဒါကြောင့်မို့အဲ့ဒါတွေပြည့်ပြည့်စုံစုံစစ်ဖို့ကျွန်တော်တို့ဟိုဆောင်ရွက်သွားဖို့ရှိတယ
်ဒုက္ခသည်စခန်းကိုရောက်ရှိနေတဲ့ဟိန္ဒူဘာသာဝင်တွေကပြန်လာဖို့ဆန္ဒပြင်းပြနေပေမဲ့သူတို့ကိုအသက်အန္တရာယ်ချိန်ချောက်တဲ့တောင်းကျမ်းသူတချို့ရှိတယ်လို့ဟိန္ဒူဘာသာဝင်ဒုက္ခသည်တွေနဲ့ဖုန်းအဆက်အသွယ်ရှိတဲ့မောင်းနှောမြို့နယ်ကဟိန္ဒူဘာသာရေးခေါင်းဆောင်ဦးနီမောကအခုလိုပြောပါတယ
်အခုသူတို့နေတဲ့နေရာမှာတော့လုံခြုံရေးကောင်းကောင်းရှိတယ်လို့ပြောတယ်ဒါမဲ့သူတို့ကအရင်လာချင်းနဲ့ကျွန်တော်တို့ပြောင်းသွားမိပါရပြောတဲ့ခါကျတော့သူတို့ကြင်ကြောက်တာတော့ဘာလို့ရှိတယ်လို့ပြောတယ်သူတို့ကကြားသိရတယ်လို့ပ
ါအခုလ21ရက်နေ့တုန်းကလည်းတောင်မျိုးလက်ဝဲပြန်လဲလက်ခံရေးစခန်းကနေကိုယ်စီစဉ်တဲ့ကိုပြန်လာသူ9ဦးပါဝင်တဲ့မွတ်စလင်ဘာသာဝင်အိမ်နောက်စုတစုကိုလက်ခံခဲ့ပါတယ်ကော့ဗဇာဒုက္ခသည်စခန်းကနေရက်ဆုံးခသူတွေကိုတွေ့ဆုံခဲ့တဲ့နှစ်ရက်အတွင်းဒုက္ခသည်တွေနေရက်ပြန်ရင်းနဲ့ပတ်သက်ပြီးအောင်မြင်မှုတစုံတရာမရှိခဲ့ဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ကဦးဆောင်တဲ့ဦးချမ်းအေးကပြောထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံရတဲ့အကြောင်းရင်းကိုလည်းဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအတုံးနှုံးကိုလက်မခံပေးမဲ့လေဒုက္ခသည်တွေနေရပြန်ရင်အတွက်ကိုတော့မြန်မာအစိုးရကကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ
်။ဒါကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေတဲ့ဟိန္ဒူဒုက္ခသည်တွေနေရပြန်ရေးစုစုကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ကချင်ပြည်နယ်တွေကစစ်ပြေးဒုက္ခသည်စခန်းတွေကဒုက္ခသည်တွေအခြေအနေကိုလည်းတင်ပြခြင်းပါတယ်။ကချင်ပြည်နယ်မှာတော့တိုက်ပွဲတွေကတိတိတသားရော့ကြလာနေတဲ့အတွက်လာမယ့်နှစ်ထဲမှာထောင်နဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေနေရရင်ပြန်နိုင်မှုစီစဉ်ဆောင်ရွက်နေပါပြီ။အစိုးရတပ်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့အပါအဝင်ပြည်တွင်းနဲ့ပြည်ပအဖွဲ့အစည်းတွေလက်တွဲပြီးတော့ဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်အစီအစဉ်တွေချပြီးတော့ဆောင်ရွက်နေပေမဲ့လို့စစ်ဆောင်ဒုက္ခသည်တွေဘက်ကတော့သူတို့နေရပြန်တဲ့အခါမှာလုံခြုံရေးအတွက်ကတော့စိုးရိမ်မှုတွေရှိနေသေးပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီနှစ်ပိုင်းအတွင်းကချင်ပြည်နယ်မှာတိုက်ပွဲတွေရော့ကျလာခဲ့တဲ့နောက်မှာစစ်ဆောင်ပြည်သူတို့ချို့နေရပြန်တာရှိသလိုကြမ်းရှိနေသူတွေအတွက်လည်းအစိုးရတပ်မတော်ကချင်လွတ်လပ်ရေးအဖွဲ့ KIO အပြင်နိုင်ငံတကာနဲ့ကချင်လူမှုရေးဘာသာရေးအသင်းဖွဲ့တွေကြားမှာဆွေးနွေးဆောင်ရွက်တာတွေရှိခဲ့တာပါဒီနှစ်နှစ်ဆန်းမှာတော့စစ်ဆောင်2000လောက်ကိုပြန်လည်နေရာချထားနိုင်ဖို့စီစဉ်နေကြောင်းကချင်စစ်ဘေးရှောင်ပြည်သူများကုညီဆောင်ရှောက်ရေးကော်မတီ KHCC နဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလတ်ဆမ်ဆွန်ကအခုလိုပြောပါတယ
်အခုဆက်တိုက်ဟိုဟာစီးပွားရေးလုပ်နေတယ်အခုနီပွန်ဖောင်ဒေးရှင်းနဲ့ကျွန်တော်တို့အခု resettlement တိဆောက်တဲ့ကိစ္စတွေလည်းပြီးသွားပြီ camp 3ခုလောက်ရှိပြီပြီးရင်ခု match လာကြရင်3ရွာပေါ့ကြကြီးမဟို camp ပို့အစီအစဉ်လုပ်နေပါတယ်အဓိကတော့ကျောက်စခန်းတို့တော့ဖုံးကြောင်တို့အရှင်ကြောင်ပင်တို့ပေါ့အဲဒါကလူကြီးတော့ဟိုခမရတော့အခု2000ဒီပါလို့ရှိမှတဲ့လား PVC လုပ်ရဲ့ကနေပေါ့
စစ်ဆောင်တွေနေရပြန်ရေးအတွက်ဂျပန်ဆိုးရရဲ့ Nippon Foundation ကဒေါ်လာ5တန်းထောက်ပံ့မှာဖြစ်ကြောင်းနဲ့လာမယ့်နှစ်ဆန်းမှာကျေးရွာ10ရွာလူဦးရေ3000လောက်ကိုပြန်ပို့နိုင်ဖို့ဆောင်ရွက်နေကြောင်းဒီလ21ရက်နေ့ကမြကြီးနားမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ KHCC နဲ့ Nippon Foundation ကတာဝန်ရှိသူတွေကပြောဆိုထားပါတယ်စစ်ဆောင်တွေနေရပြန်ရေးကိုတိုက်ပွဲမဖြစ်တော့တဲ့နေရာတွေကိုအဓိကရွေးချယ်ပြီးပို့ဆောင်မှာဖြစ်ကြောင်းလဲဒေါက်တာကလတ်ဆမ်ဆွန်ကပြောပါတယ်
။အာကျွန်တော်တို့ရွေးထားတဲ့ရွာတွေကဟိုလေသူပေးပကမဖြစ်တဲ့ရွာတွေကိုရွေးထားတာပါ။ဟိုတိုက်ပွဲဖြစ်တဲ့ရွာတွေဒီလူလုံးဝမနေတဲ့ရွာတော့ဘူးအခုကျွန်တော်တို့ရွေးထားတဲ့ရွာတွေကလူတွေဆက်ရှိနေတဲ့ရွာတွေပေးပကမဖြစ်တဲ့ရွာတွေပေါ့။အဲလုံချုံမဲ့စိတ်ချရမဲ့ရွာတွေကိုရွေးထားတာပါ။
ဒီရွာတွေဟာတမ်ဘရဘက်ကရော KIO ဘက်ကပါပြန်လဲအခြေချနေထိုင်ရေးအတွက်သဘောတူလက်ခံထားတဲ့ရွာတွေဖြစ်ကြောင်းလည်းပြောပါတယ်။ပြန်လဲအခြေချနေထိုင်သူတွေကိုနေအိမ်အဆောက်အအုံစားနပ်ရိက္ခာတလားကနေ3လစာနဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေအတွက်လည်းကူညီဆောင်ရွက်သွားဖို့ KHCC ကပြင်ဆင်ဆောင်ရွက်နေပါတယ်။ဝိုင်းမော်မြို့နယ်မိုင်းနာစစ်ဆောင်စခန်းတာဝန်ခံဥမ်ဘရန်ဇော်လုံးကတော့ပြန်လည်နေရာချထားရေးနဲ့ပတ်သက်ပြီးစစ်ဆောင်တွေဘက်ကအခြေအနေကိုအခုလိုပြောပါတယ
်မလို့ဆိုတော့ဟိုမှာကြီးရဲ့ကာလောကြီးရောစီယောင်ကွန်းတို့အဲမရှိတဲ့နေရာပေါ့နော်ဟိုကန်တောင်ရောင်မြို့လေတပ်တစ်ခက်တည်းခိုင်တဲ့နေရာတွေမှာဒီလိုပြန်ဖို့အစီအစဉ်ရောက်ရေးနေရဟိုသူတို့ခံတာနေပေါ့နော်အရင်တက်ကွန်းကတော့ကျွန်တော်ကားရရွာကတော့နော်ဒီခါမှာတော့အခြေအနေများတယ်လေ။အဲများတော့ဒါကရွာအနေနဲ့တော့စံပြအနေနဲ့မလို့ပြန်ဖို့ဒီချင်းလို့ကောင်းတယ်လို့တော့အကြံပြုထားတယ်။သူတို့လည်းတိုင်ပင်တော့တိုင်ပင်နေတယ်တဲ့။အဲ့လိုပြောတာပဲကြားရပြန်။ဒီရင်းကပြည့်တဲ့ပုဂ္ဂိုလ်ရောမရှိသေးဘူးဗျ။
စစ်ဆောင်တွေကသူတို့ရဲ့လုံခြုံရေးအတွက်တာဝန်ယူနိုင်တဲ့အနေအထားကိုလူလာကြောင်းလဲအခုလိုဆက်ပြောပါတယ်
။သူတို့ကမှန်တာတော့အော်ဇာပြန်လို့ရတဲ့နိုင်ရပေးရပေးရဆိုတာအကျိုးရရောနှစ်ဖက်ပေါ့လေနော်။ဒီပြက်ရမချူ NCA 2B မှာနှစ်ဖက်ကအော်တာဝန်ယူတဲ့တာဝန်ခံတဲ့နင်တို့ယူအောင်ပြန်ကြသူတဲ့အမိန်နဲ့ပဲလုပ်ရမလို့ဖြစ်နေတယ်ကျေလို့ဒီချုံရဲတော့တိုက်ပွဲပြန်ကြည့်မှပြန်ကြည့်တဲ့အခါကျတော့ရေးအင်းနဲ့ခါနာနဲ့တွေ့ရင်တခုပဲ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိနမ်ဆန်ရန်ရွာမှာတော့အင်တောင်စုတရားနီးပါးဟာဒီနှစ်ပိုင်းအတွင်းမှာပြန်လည်အခြေချနေထိုင်တာတွေရှိခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကုန်ပိုင်းကနမ်ဆန်ရန်အနီးမှာအစိုးရတပ်နဲ့ KIO အကြတိုက်ပွဲထပ်မံဖြစ်ပွားတာကြောင့်နေရက်ပြောင်းမဲ့စစ်ရှောင်းတွေအကြမှာစိုးရိမ်တာတွေမြင့်တက်ခဲ့တာလည်းဖြစ်ပါတယ်။အစိုးရနဲ့ KIO အကြားမှာဆွေးနွေးတာတွေရှိနေပေမဲ့နှစ်ဖက်အပြစ်အစာချုပ်လက်မှတ်ရေးထိုးရေးဟာအခုချိန်ထိမရေမရာရှိနေဆဲဖြစ်ပါတယ်
။ကိုမိုးစောပါရှင်ဆက်ပြီးတော့အိန္ဒိယမြန်မာနှစ်နိုင်ငံကြားပဲဈေးကွက်အခြေအနေကိုတင်ပြပေးချင်ပါတယ်။မြန်မာမက်ပဲကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံကသူ့ရဲ့နိုင်ငံမှာမိုးရင်းကာလတုန်းကပဲဆိုင်ခင်းတွေပျက်စီးခဲ့တဲ့အတွက်ပြည်ပကမက်ပဲတွေတိုးချဲ့ဝယ်ယူမယ်လို့ကြေညာလိုက်တာကိုမြန်မာနိုင်ငံကပဲကုန်တွေကကြိုဆိုလိုက်ပါတယ်ဒီနှစ်အတွက်မက်ပဲတန်ချိန်၄သိန်းဝယ်ယူဖို့ရှိသလိုနောက်လာမယ့်နှစ်တွေမှာလည်းဒီပမာဏအတိုင်းဝယ်ယူနိုင်မှုအိန္ဒိယနဲ့မြန်မာဆွေးနွေးသွားမယ်လို့ပြောပါတယ်အကြောင်းပြေဆုံးကိုတော့ကိုစောထက်ပြောပြပေးပါရှင်
အခုနှစ်တည်းပြည်ပကနေမပဲတန်ချိန်တသိန်းခွဲဝယ်မယ်လို့အိန္ဒိယအစိုးရကဆုံးဖြတ်ခဲ့ပေမယ့်ပြီးခဲ့တဲ့မိုးတွင်းမှာကောက်ပဲသီးနှံတွေပျက်စီးခဲ့ရကြောင်းနောက်ထပ်တန်ချိန်2သိန်းခွဲထပ်ပြီးဝယ်ယူမှာဖြစ်ကြောင်းဒီဇင်ဘာလ19ရက်နေ့ကပဲကြေညာခဲ့ရပါဒေသတွင်းနိုင်ငံတွေမှာမြန်မာကမပဲကိုအများဆုံးစိုက်ပျိုးတင်ပို့နေရဖြစ်လို့ဒီကြေညာချက်ဟာမြန်မာနိုင်ငံအပေါ်အဓိကတက်ရောက်မှုရှိကြောင်းအိန္ဒိယနိုင်ငံ New Delhi မြို့မြန်မာတန်ယုံစီးပွားရေးတန်မှုဦးနေအေးလွင်က VOA ကိုအခုလိုပြောပါတယ်
အခုဒီနေ့တိုးပေးလိုက်တဲ့ဟာကတော့ဒီမပဲနှစ်သိန်းခွဲဆိုတာကဒီ2019ဟိုပေါ့2020ဘန်နာနေ့အပြင်မှာသူကထပ်ပြီးတိုးပြီးဝင်နေဟိုပေါ့အမောင်းပေါ့အဓိကတော့အိန္ဒိယမှာတော့ဒီအစိုးရကသူတို့ကဒီကိုတာကိုသူတို့သတ်မှတ်တယ်ဆိုတာလေသူတို့ရဲ့ဟိုပေါ့ဒီစပိုင်းရဲ့နာမည်ပေါ့အဓိကတော့သူတို့ဈေးနှုန်းပေါ့ပေးရတော့သူတို့ရဲ့အဓိကစားသုံးခုနေဖြစ်တဲ့အတွက်ဈေးနှုန်းကိုသူတို့ကထိန်းချင်တယ်သူတို့ပြည်ထဲမှာလည်းဓမ္မကိုလည်းသူကမထိခိုက်အောင်ထိန်းချင်တာဖြစ်တဲ့အတွက်သူကဒီကိုတာစနစ်ကိုသူကကျင့်သုံးနေတာဖြစ်တာပေါ့ဒီနေ့ကတော့ပေးကအဆက်တော်လေးကြားနေနေထားရှိတယ်မပဲပေါ့နော်သူတို့ကုမ္ပဏီတွေကတော့ခံမှန်းထားတာကတော့သူတို့ကပေါ့20ရာခိုင်နှုန်းလောက်သူပြတ်တယ်လို့အဲ့နဲ့ကုမ္ပဏီကတော့
အရင်ကအိန္ဒိယကိုမြန်မာဘက်ကပယ်မျိုးစုံအကန့်အသတ်မရှိတင်ပို့ခဲ့ပေမဲ့အိန္ဒိယကသူ့ပြည်တွင်စားသုံးမှုလုံလောက်တဲ့ပယ်ပမာဏကိုထုတ်လုံးနိုင်ပြီလို့ဆိုပြီးပြည်ပနိုင်ငံတွေကနေခွဲထားတဲ့ဝယ်ယူဖို့2019စက်တင်ဘာလမှာဆုံးဖြတ်လိုက်တာပါမြန်မာကတော့မပဲပြည်ပရောင်းချရေးမှာအိန္ဒိယကိုအဓိကမှီခိုနေရတာဖြစ်ပါတယ်အခုလာမယ့်2020-2021မှာလဲမပဲအပြင်ပဲစင်းကုန်ခွဲတန်းတန်ချိန်၄သိန်းစီထက်ရောက်ဖို့အိန္ဒိယအစိုးရနဲ့ညှိနှိုင်းမှုစီစဉ်နေရလို့မြန်မာနိုင်ငံပဲကုန်တယ်များအသင်းဥက္ကဋ္ဌဦးထွန်းလွင်က VOA ကိုပြောပါတယ်
။ဟိုကောအဲ့ဒီကိုတာတွေပဲထောက်ဆောင်ပေးကြတာလေဒီထက်ရောက်သူတို့လိုအပ်တဲ့ situation တိုးပြလိုက်တော့နော်။အတင်းဘက်ကရောစူဝဂူဒမ်ဘက်ကရောအိန္ဒိယစူဝဂူကိုဟိုဒါနဲ့တက်တက်စီဒါနဲ့2020-21ဘဏ္ဍာနဲ့တက်ဖို့လဲဒီကိုတာကို၄သိန်းမပဲရောပန်းသိန်းပြေးသိန်းကို၄သိန်းစီကိုတာကိုချပေးဖို့ဆိုပြီးတော့စာနဲ့တဲ့ပြတ်တန်ရက်ခံဖို့ဟိုကကိုရကအစည်းအဝေးမှာတော့အင်လိုက်ထားပြီးပါလေ။နော်အဲ့လိုလေးတော့ရှိပါလား
။ပြည်တွင်းမှာမပဲလက်ကြံနေနေပေမဲ့အခုအိန္ဒိယကဝယ်ယူခြင်းနဲ့တန်ချိန်၂သိန်းခွဲအတွက်ကတော့အသက်ပေါ်မဲ့မပဲနဲ့အလင်းမီနိုင်တယ်လို့ဈေးကောင်းလဲရလိမ့်မယ်လို့ပဲကုန်တွေကခံမှန်းနေကြတာပါ။တချင်ကအီယာဝတီတိုင်းနဲ့ဘကိုးတိုင်းမှာမပဲအများဆုံးစိုက်ခဲ့ပေမဲ့အိန္ဒိယဘက်ကအဝယ်မလိုက်တာကြောင့်အခုနောက်ပိုင်းမှာတရုတ်ဈေးကွက်ကိုတင်နိုင်တဲ့ပဲဒီစိန်ကိုပြောင်းလဲစိုက်ပျိုးလာကြတယ်လို့ရန်ကုန်တိုင်းခရမ်းသုံးခွာမြို့နယ်မီးပွားပဲကုန်စီတိုင်းကဦးထွန်းနှွင်ကပြောပါတယ်။အင
်းအိန္ဒိယဘော်မီးပိုးတော့များတယ်ဒီမှာပဲရတော့ကျွန်တော်တို့ပဲဒီစိန်ကြတော့ဆိုတော့တရုတ်ကိုသွားနေပုံရတာပါလေ။ဒီစိန်ကကျွန်တော် EU ဂျပန်ကိုရီးယားသောက်ကြတော့ပို့နေတာလေပဲဒီစိန်ကြတော့ဘူဒီယောကအဝင်များတရုတ်ဘက်ကိုပြန်ယူနေကြရပါတယ်။မပဲတော့အိန္ဒိယတလက်လို့ရ။အဲတော့လည်းသူကတော့မပဲဆိုင်ကြတယ်။ဒီမှာမပဲဆိုင်ကြအောင်မြင်တယ်ဒါပေမဲ့ဈေးကွက်ရရှိမှာနေပါတယ်။အိန္ဒိယကဝင်လို့မဝင်လို့မူရီးယားတက်ကွက်လည်းပြောသွားတာကောင်းပါလိမ့်မယ်။မူရီးယားကျွမ်းနေကြဒီလောက်ကော။မပဲကဒီနောက်ဘက်မှာသိမှတ်ကြတော့ဈေးကြီးကောင်းပါပေါ့
။အိန္ဒိယကုတန်းရောင်းဝယ်ရေးနဲ့စက်မှုဝန်ကြီးဌာနကတော့ထပ်တိုးမပဲတန်ချိန်2သိန်းခွဲအတွက်ဒီဇင်ဘာလ31ရက်နောက်ဆုံးထားလျှောက်ထားကြဖို့သူ့နိုင်ငံကကုန်တွေကိုတိုက်တွန်းထားပါတယ်။ မြန်မာပဲကုန်တယ်တွေကတော့အိန္ဒိယနဲ့တရုတ်အပြင်တခြားလာလာရှိရဲ့ဈေးကွက်တွေကိုရှာဖို့ကြိုးစားနေပါတယ်မြန်မာကပဲအမျိုးမျိုးတင်ပို့တာကနေတနှစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ရှိပြီးအိန္ဒိယရဲ့ကန့်သတ်ဝယ်ယူမှုတွေကြောင့် 2019-2018 ဘဏ္ဍာနှစ်မှာဝင်ငွေရောကျသွားကြောင်းကုန်တယ်တွေကပြောပါတယ
်ကိုစော့ထပ်ပါရှင်တင်းနာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲသောရရှင်များရှင်ဆောင်နေနေဝေးတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းမှာတော့ဒီရာသီကိုခန်းစားရေးပွက်ထားတဲ့တခြင်းလေးတွေနဲ့ VOA ကဖြောပြေတင်ဆက်ပေးနေတာဖြစ်ပါတယ်ဒီကနေ့တော့အဆိုတော်ခိုင်ထူးတည်ဆိုထားတဲ့နှင်းဝေးတဲ့ဆောင်ဆိုတဲ့တေးတခြင်းလေးနဲ့ဖြောပြေတင်ဆက်ပေးကြပါတယ်နားဆင်ပါရှင်ဆိုတော့ခိုင်ထူးရဲ့နှင်းဝေတဲ့ဆောင်းဆိုတဲ့ခရစ်စမတ်သင်းလေးကို VO ရဲ့သောရရှင်နေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ပျော်စရာနှစ်တစ်ခုကာလမှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VO ကနေဆုမွန်ကောင်းတောင်းပေးပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါမြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
အခုပိတ်တာကဘ ਹੁ အစိုးရလက်အောက်မှာရှိတဲ့လူရဲ့အကောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လည်းသူက
စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အဲဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဦးဆုံးမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဖျားဖူးတွေနဲ့ကြိတ်ကြိတ်တို့စီကားတဲ့ကြိုက်ထီးကိုရင်မြင်တဲ့အနီးပတ်ဝန်းကျင်မှာတော့ပြစ်လိုက်တဲ့အမှိုက်တွေကိုရှင်းတဲ့အလုပ်ကမနိုင်ပဲဖြစ်နေပါတယ်။အဲဒီဒေတာတန်ရှင်းမှုပြည်နယ်အစိုးရကရောဖျားရံမုံဝင်တွေပါပေါင်းပြီးတော့ငွေသိမ်းပေါင်းများစွာအကုန်ကြခံလှုပ်ဆောင်နေပေမဲ့လို့နောက်ထပ်၅နှစ်အတွင်းမှာအမှိုက်လုံးဝမရှိအောင်ရည်မှန်းချက်ချပြီးဆောင်ရွက်ဖို့ကတော့စိန်ခေါ်မှုတွေရှိနေတယ်လို့သိရပါတယ်။ဒါပေမဲ့ဖျားဘူးခီးတွေတွေကရောကြိုက်ချီဦးဖျားကိုမှီတီပြီးတော့အလုံးလောက်ကိုင်နေတဲ့သူတွေဘက်ကလည်းဝိုင်းဝန်းကူညီမှုတွေအများကြီးလိုအပ်နေတာပါ။မြန်မာတခွင်အစီအစဉ်မှာမြစ်မခသတင်းမီဒီယာကကိုမွေးကျူတင်ဆက်ထားတာနားဆင်ပါရှင်။
စံတော်ရှင်ကြိုက်တီးဦးစီဒီတော်ကိုလာရောက်ဖူးမြော်ကြတဲ့ပြည်သူလူထုအနေနဲ့တနေ့တဲ့တနေ့ပုံများလာပါတယ်။ထို့အတူသူတို့ဆွံ့မြစ်လိုက်တဲ့အမိုက်တွေကလည်းတနေ့တဲ့တနေ့ပုံများလို့လာခဲ့ပါတယ်။ဒါကြောင့်ကြိုက်တီးဦးရင်မြင်တော်အတွက်အမိုက်သိမ်းဆဲခြင်းနဲ့နေ့စဉ်အမိုက်မရှိစေရေးဆောင်ရွက်နေပြီးကြံနေရများရှိဈေးဆိုင်တန်းများကနေထွက်ရှိလာတဲ့အမိုက်များသိမ်းဆဲဖို့အတွက်ဝန်ထမ်းအင်အားအယောက်40နဲ့အမိုက်ခွဲခြားတန်းစဉ်ဆက်ရုံအတွက်ဝန်ထမ်း16ယောက်တို့ခန့်ထားပြီးဆောင်ရွက်နေတယ်လို့သိရပါတယ်။ဆက်ရုံကိုနေ့စဉ်ပုံမှန်တနေ့လင်6နာရီလောက်လဲပတ်စေသလိုတစ်ခါတရံသိမ်းဆဲရရှိတဲ့အမိုက်ပမာဏများပြတဲ့အခါမှာတော့8နာရီလောက်လဲပတ်စေပြီးစက်ရုံအတွင်းအမိုက်မျိုးစားခွဲကြခြင်းရရှိလာသောအမျိုးစားလိုက်အမိုက်များအားကဏ္ဍအလိုက်စီမံဆောင်ရွက်ပုံနဲ့ပတ်သက်လို့ဇီဒီတော်ဘန်နာတော်ဒိန်ဂောဘကအဖွဲ့ကောင်းဆောင်ဦးကျော်ဝင်းလှိုင်ကပြောပါတယ
်ကျွန်တော်ပလတ်စတစ်ကိုဒါတန်းတန်းရည်ခွဲပါခွဲပြီးတော့အမျိုးစားဖြစ်မဲ့အပိုင်းကိုမျိုးစားဖြစ်မဲ့လူတော်နေတော့ဖြစ်ပါတယ်ကျန်တော့ဒီကဆွဲထုတ်ကျွန်တော်အများဆုံးအချိန်အားလုံး6နာရီပတ်ပြီးတော့မိုင်းများများလို့ရှင်းတာဒီလိုဆောက်ပြီ
းအခုလို့ဆောင်ရွက်နေတာဟာလာမယ့်2025ခုနှစ်မတိုင်မီတွင်အမိုက်လုံးဝမရှိစေရေးအတွက်စနစ်တကျစီမံဆောင်ရွက်သွားနေတာဖြစ်ပြီးလာရောက်လည်ပတ်ကြတဲ့ဖျားဖူးပြည်သူများအနေနဲ့လည်းတတ်မှတ်နေရများတွင်သာအမိုက်စွန့်ပစ်ခြင်းဖြင့်ဘူးပေါင်းပါဝင်ပေးကြဖို့အတွက်သူကအခုလို့ဆက်လက်အကြံပြုတိုက်တွန်းပါသေးတယ
်စွန့်ပစ်ရမယ်ပြည်သူတွေအမိုက်ပုံတွေကိုဆက်ပြီးတနေ့ဒီရက်တွေဒါလေးပဲမှာ
အရင်တော့ကတော့ကြိုက်ကြီးဦးစီဒီတော့ရင်းမြင်တော်နဲ့တောင်တော်ဝင်းကျင်ဒေသရှိဈေးဆိုင်တွေကနေစဉ်အမိုက်စွန့်ပစ်ရန်အတွက်တီးတက်နေရန်တတ်မှတ်ပေးခဲ့ပေမဲ့တင့်တော်တို့လိုအလွယ်တကူစွန့်ပစ်ခဲ့ကြတာပါဒါအပြင်ဖျားဘူးခီးတဲ့များအနေနဲ့လည်းအမိုက်ကိုမစင်မကျင်စွန့်ပစ်ခဲ့တာတွေရှိခဲ့တဲ့အတွက်ဖျားဘူးပြည်သူတို့အုပ်ဖြစ်သူမတ်နန်းမြင့်မြင့်စီကသူ့ရဲ့အမြင်ကိုအခုလိုအကြံပြုပြောဆိုခဲ့ပါဗျာ
တနေ့တော့နည်းနည်းတိုးတက်လာပါတော့နော်တိုးတက်လာတယ်ကိုတော့လာလို့လည်းအရင်လိုမဟုတ်တော့ကိုကောင်းလာတော့เนาะမှန်ကတော့အများကြီးရှင်းတယ်ဒါပေမဲ့လည်းနည်းနည်းတော့ဟိုကိုပေါ့ပြီးသွားပြည်သူတွေကလိုတာတွေကတော့ရှိသေးတယ်သူတို့ကတော့တချို့စီကမ်းမရှိတာတွေရှိတာတော့မြင်တော့မြင်တွေ့နေတယ်ဒါပေမဲ့အကောင်လုံးဝိုင်းဝန်းပြီးတော့ကိုစနစ်တကျစီကမ်းရှိရှိလုပ်မယ်ဆိုတော့ဒီထက်ကိုကောင်းမယ်လို့တော့ထင်တယ်ပေါ့เนา
ะရခင်တော့ကစီကမ်းမဲ့အမိုက်စွပြမှုများကြောင့်ကြိုက်သီးဘန္နာတော်ဒိန်ဂောဘကအဖွဲအနောက်ဘက်လေရင်ဝင်းအနီးမုတ်စိုးတောင်အနီးနဲ့ ထမင်းဆိုင်တဲ့အနောက်ဘက်များတွင်အမိုက်ပုံကြီးများမှာရေတကုန်တပွဲရှိနေကြကြောင်းသိခဲ့ရပါတယ်။ယခုခါမှာတော့ကြိုက်တရုတ်စီတီတော်ရေမြင်တော်နဲ့တောင်တော်ဝင်းကျင်ဒေသရှိဈေးတိုင်များမှနေစဉ်အမိုက်ငါးတန်ခန့်ထွက်ရှိနေပြီးအမိုက်ခွဲခြားတန့်စဉ်ဆက်ယုံမှနေစဉ်အမိုက်၁၀တန်ထိအမိုက်အမျိုးသားခွဲခြားတန့်စဉ်ပြီးအမျိုးအစားလိုက်ထွက်လာသောပစ္စည်းများအားဖိနှိပ်ခြင်းတူလောင်ခြင်းပြုပြင်ခြင်းများပြုလုပ်နေပြီးပြန်လည်အသုံးပြုရန်ရနိုင်သောပလတ်စတစ်များအားရောင်းချခြင်းမြေဩဒါပြုလုပ်ရန်ထွက်ရှိလာသောအမိုက်များအားတောင်တော်ဝင်းကျင်ဒေသစိမ့်လန်းဆိုပြည်ရေးလုပ်ငန်းများတွင်အသုံးပြုခြင်းအသုံးပြု၍မရသောအမိုက်များအားတောင်အောက်သို့ကားဖြင့်တဲချကာမိရှုဖြည့်ဆည်းခြင်းများပြုလုပ်နေတဲ့အတွက်ယခုအခါမှာတော့အရင်ကထက်အများကြီးပိုပြီးတန်ရှင်းလာတယ်လို့ဖျားဖူးပြည်သူတို့ဖြစ်သူကိုတိုက်ဦးကသူ့ရဲ့အမြင်ကိုပြောပါတယ
်။ဟိုအမိုက်ပုံနေတယ်နေရာတကမှာတွေ့လာရတယ်ပေါ့နော်။ထိုင်းမျိုးတော့မတူဘူး
။ဂျိုက်တီယိုတောင်စီရီရောရင်မင်တော်နဲ့အလင်းနာဝင်းကျင်ဒေသမှာထွက်လာသောအမိုက်များကိုစနစ်တကျအကျိုးရှိအောင်စီမံဆွတ်ပြစ်နိုင်ရေးအတွက်အမိုက်တန့်စဉ်စယုံကိုမွန်ပြည်နယ်အစိုးရအဖွဲ့ကမြန်မာငွေကျပ်340ကျော်နဲ့ကြိုက်ကြီးရိုးစီရီရောဘန်နာငွေမှ340ကျော်စုစုပေါင်းငွေကျပ်380ကျော်အကုန်ချကန်ကကြိုက်ကြီးရိုးစီရီရောရင်မင်အနီးရှိစီမီ900ဓမာရုံအနောက်ဘက်တွင်ပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလကစတင်တည်ဆောက်ခဲ့က2019ခုနှစ်ဖေဖော်ဝါရီလမှရာနှုန်းပြည့်ပြီးစီးခဲ့ပြီးယခုခါမှာနေ့စဉ်ပုံမှန်တစ်နေ့လင်း6နာရီသို့မဟုတ်အမိုက်ပမာဏအလိုက်10နာရီစသည်ဖြင့်ကြိုက်ရိုးစီတီတော်ရင်းမြင်တော်နဲ့တောင်တော်ဝင်းကျင်ဒေသတာယာလပါရီအတွက်စဉ်ဆက်မပြတ်ပိတ်ရမရှိဆောင်ရွက်နေကြောင်းသိရပါတယ်။မွန်ပြည်နယ်ကြိုက်သူမျိုးအနည်းရှိပေါင်းလောင်းတောင်မော်တွင်တည်ရှိသောစံတော်ရှင်ကြိုက်ရိုးစီတီတော်ဗုဒ္ဓပူဇနီယပွဲတော်ကိုနှစ်စဉ်သတင်းကြိုလာပြည့်နေ့ကနေကစုံလာပြည့်နေ့အထိကျင်းပပြုလုပ်လေရှိပြီးပြည်ပနိုင်ငံများနဲ့အနေနဲ့ရရမှဖျားဖူးပြည်သူများ3တန်းခန့်လောက်လာရောက်လေရှိကြပြီးသတင်းကြွပွဲတော်ကာလဒီဇင်ဘာလမှဧပြီလများအတွင်းဖျားဘူးများအများပြားလာရောက်လေရှိကြောင်းကိုလည်းသိရပါတယ်။ကျွန်တော်မွေးကြည့်ပါ။မြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြမတခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။2019ခုနှစ်မှာမြမစီပွားရေးရဲ့အဓိကမောင်းနှင်အားဖြစ်တဲ့စိုက်ပျိုးရေးထွက်ကုန်တွေပြပတင်ပို့မှုမှာအခက်တွေ့ရတဲ့နှစ်ဆိုရင်လည်းမမှားပါဘူး။စိုက်ပျိုးရေးအဓိကထွက်ကုန်စံတင်ပို့မှုမှာဘင်္ဂလားဘက်ရောတရုတ်ဘက်ပါတင်ပို့နိုင်ရေးအခက်တွေ့နေကြရတဲ့အထက်အာဖရိကကိုပို့တဲ့မြမဆန်ကလည်းစားသုံးရန်မသင့်ဆိုပြီးဖျက်ဆီးခံခဲ့ရပါတယ်။နောက်တရုတ်ဝယ်လက်ကိုအားကိုးရတဲ့စိုက်ပျိုးရေးသီးနှံတွေမှာလည်းတရုတ်ဈေးကွက်ကအချိုးအကွေတစ်ခုကိုပြောင်းလဲလာနေပါပြီ။2019ခုနှစ်အတွင်းကုန်သွယ်ရေးထူးခြားဖြစ်စဉ်တွေနဲ့ရှေ့မှာရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကိုစူးစီးပြီးနှစ်ချုပ်အစီအစဉ်ဖြစ်တဲ့ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြထားပါတယ်။
2019ခုနှစ်အတွင်းမှာတော့ပြည်သူတွေအများစုမိခိုကြတဲ့စိုက်ပျိုးရေးလုပ်ငန်းကဈေးခွင့်မရေရာမှုပိုပြီးပေါ်လွင်ခဲ့ပါတယ်။ဆန်အကြောင်းကစပြီးပြောရမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဆန်ကိုအခွန်သုံးစာတိုးပြီးတော့ကောက်ခဲ့တာကြောင့်နေဆက်ဖြတ်ကျော်ဆန်တင်ပို့မှုရပ်သွားပါတယ်။ဒါက2019ခုနှစ်မှာထူးထူးခြားခြားနေဆက်ကုန်သွယ်ရေးထိခိုက်မှုဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေအခြေစိုက်စမ်းဆက်လုပ်ငန်းရှင်ကြီးတို့ဖြစ်တဲ့ဦးတန်းဝင်းကပြောခဲ့ပါတယ
်။မင်းကြီးကကျွန်တော်တို့ဒီ2000 2000 8ဘောင်းသိန်းဘောင်း50ကျော်လောက်ရောက်ခဲ့ရပါတယ်။ကျွန်တော်တို့ဒီရခိုင်ပြည်ကနေတင်လေ။အခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့တစ်အိတ်ကိုအခွင့်ငွေ4000လောက်အခွင့်ငွေကောက်ပါတယ်။အခုချိန်မှာသူတို့တစ်အိတ်ကို1000ခွေအခွင့်ငွေ2000ကောက်လိုက်ပါတယ်။ကျွန်တော်မြန်မာနိုင်ငံလာရခဲ့ပါလေအဲ့တော့အိမကတဲ့အကိုမကျွန်တော်တို့2000ရှိသေးဟာကိုတပေါင်းခွေးခောက်လိုက်ရင်ကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါခင
်ဗျအဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါတယ်တတိပတ်လို့ပါလေ
ရခိုင်ပြည်နယ်မှာကဒေသတွင်းကနေမွတ်စလင်တိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ခရက်ကြောင့်မြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုန်သွယ်ရေးမှာနောက်ထပ်အထိနာတဲ့အချက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေနေဆက်ဖြတ်ကျော်ဝင်ရောက်မှုကိုတားမြစ်လိုက်တာပါမြန်မာဘက်ကကုန်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်ဘက်တင်ပို့ခွင့်ရှိပေမဲ့လို့ကုန်သည်တွေကိုယ်တိုင်သွားခွင့်မရှိပါဘူးဒါကြောင့်ဘင်္ဂလားဒေ့ရှ်မှာလူယုံရှိမှလူခံရှိမှကုန်သွယ်ရေးလုပ်လို့ရတဲ့အခြေအနေကိုရောက်နေပါတယ်တချိန်တည်းမှာပဲတရုတ်နေဆက်ကနေစံတင်ပို့မှုကလည်းလုံးဝရပ်သွားပါတယ်မူဆယ်ဆန်စပါးကုန်စည်တိုင်းရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးက2019ခုနှစ်ဦးစံတင်ပို့မှုအခြေအနေကိုအခုလိုပြောခဲ့ပါတယ်
ကျွန်တော်တို့အရင်ကျွန်တော်က form ဖြစ်တယ်သူတို့က app form ပဲပေါ့နော်အဲသူကြတော့အဒီနေဆက်ကိုကျက်လိုက်တဲ့အတွက်ကိုကျွန်တော်အနေနဲ့တော့အရင်နှစ်တွေနှစ်တွေအထက်ကျတော်လေးအလုတ်ကျက်သွားတယ်ပြီးတော့ဟိုဖတ်တဲ့နှုံနေသွားတယ်ပေါ့နော်ဟောအဲ့ဒီအတွက်ကိုအခုဒီ form ဖြစ်အောင်လို့လုပ်နေတဲ့သဘောတရားမျိုးပေါ့
တရုတ်ယူနန်ပြည်နယ်နဲ့မြန်မာကြားနေဆက်ကုံတွယ်ရေးကနေကုံစီချင်းဖလဲတဲ့ဘာတာစနစ်နဲ့ဆန်တင်ပို့နိုင်ဖို့လဲစူးစမ်းခဲ့ကြပါတယ်။ကုံပစ္စည်းချင်းဖလဲတဲ့စနစ်အရယူနန်ပြည်နယ်ထုတ်ကုန်တွေနဲ့မြန်မာဆန်လဲလဲကုံတွယ်ဖို့ဖြစ်ပါတယ်။တရုတ်ဘက်ကတရားဝင်တင်သွင်းခွင့်ရဖို့စူးစမ်းနေတဲ့အချိန်မှာပဲမြန်မာဆန်အတွက်နောက်ထပ်အထည်နာစရာတစ်ခုကတော့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ Ivory Coast မှာမြန်မာဆန်တန်ချိန် 18,000 ကိုစားသုံးရန်မသင့်ဆိုပြီးဖြက်စီးခံရတာကြောင့်မြမဆန်နာမည်ပြက်စရာဖြစ်ခဲ့ပါတယ်။နှစ်ကုန်ပိုင်းအထိမြမဆန်ကတော့ဝယ်လက်ရှာနေကြရစေအနေအထားမှာပဲရှိနေစေပါ။နောက်စိုက်ပျိုးရေးထုတ်ကုန်အများစုဖြစ်တဲ့တတိဝလံဈေးကွက်ကလည်းတရုတ်ဘက်ကိုအဓိကသွားနေရကနေ2019ခုနှစ်မှာတရုတ်ဘက်ကပိတ်ပင်ကန့်သတ်မှုတွေကြောင့်အခက်တွေ့ခဲ့ရပါတယ်။တရုတ်ဘက်ကနတ်နတ်တီအဝယ်ရက်လိုက်တဲ့အခြေအနေကိုမူဆယ်နေဆက်တစ်တီးကုံစီတိုင်းလုပ်ငန်းရှင်ဆိုင်းခင်မောင်ပြောပြတာကတော့
အခုပိတ်တာကဘဟုအစိုးရလက်အောက်မှာရှိတဲ့သူရဲ့အောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လေသူကတရုတ်ဘက်က AQSIQ ခေါ်တော့ဘောနော်သူရဲ့အရေးအသွေးထိန်းချုပ်ရေးနဲ့ယောဂါဓာတ်စီရေးပေါ့ကျွန်တော်ဖက်ကFDA လို့မျိုးပေါ့နော်အစားအသောက်ထိန်းသိမ်းကုကဲရေးဌာနကပြည်ဝင်အစားအသောက်ထိန်းသိမ်းကုကဲရေးဌာနလို့ခေါ်မှာပေါ့နော်အဲ့ဒီကပိတ်လိုက်ပိတ်လိုက်တယ်ဆိုရင်အနေဒါဒါကတော့ကျွန်တော်ဆိုလိုတာအဲ့လိုမျိုးပိတ်မယ်ဆိုရင်လည်းကျွန်တော်ဒီကတင်ပို့တဲ့နာနတ်သီးတွေကဒီဟာဘုဒ္ဓဆေးတက်ခြင်းတက်ချက်များနေလို့လားစားသုံးရမသိလို့လားဆိုတော့အဲ့ဒါမျိုးလက်ခံလို့ရတယ်တောက်လျှောက်ဟာနှစ် 20-30 လောက်ဒီပို့နေတဲ့ပစ္စည်းတစ်ခုကိုရုပ်ခဲ့တယ်အဲ့လိုမျိုးပိတ်ပြီးတော့ခိုင်မာတဲ့အကြောင်းရင်းမရှိဘဲနဲ့ပိတ်တယ်လို့ယူဆရတယ
်။တရုတ်ဈေးကွက်ကိုတည်တည်ဝလံတင်ပို့နိုင်ရေးကတဆစ်ချိုးပြောင်းသွားတဲ့အနေအထားပါ။တရုတ်ဘက်ကိုတည်တည်ဝလံတင်ပို့ရေးကတရုတ်ဗဟုအစိုးရရဲ့အရေးအသွေးစစ်ဆေးအတည်ပြုချက်ရဖို့လိုအပ်နေပြီးတခြားနိုင်ငံတွေကတည်တည်ဝလံတွေနဲ့ဈေးကွက်မှာရှင်ပြိုင်လာကြရပါတယ်။ဒီနှစ်အတွင်းအရေးအသွေးပိုင်းတိုးတက်စေဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဤပညာအကူအညီတွေနဲ့လည်းဆောင်ရွက်လာနေပါတယ်။မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရေးမှူးကိုကျော်စိုးမင်းကအခုလိုပြောပြပါတယ်။
ဒီမှာကျွန်တော်တို့ထောပတ်ဆိုရင်ဒီအမေရိကန် expat တွေကကျွန်တော်တို့2013လောက်တည်းက training လာပေးရပါဘောနော်။ training လာပေးတော့ကျွန်တော်အဲဒီတော့ thank you မစရဘူးဗျာဒီတိုင်းရောင်းလို့ရနေတာပေါ့နော်။2015-16မှာစကားပြောလာတဲ့အချိန်မှာကျွန်တော်တက်သွားချိန်မှာတက်တွေကကျွန်တော်တို့3 baby ဘာလို့ဆိုတော့ငါတို့ပတ်စံရှိလာပြီအဲ့တော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်နောက်နှစ်နှစ်မှာဆိုရင်မင်းတို့ food safety ကမကောင်းဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်ဘူးလို့ကျွန်တော်တို့3 baby တယ်အဲကျွန်တော်တို့တောင်တူထောပတ်တောင်တူကတော့အဲတနည်းနည်းနဲ့အတွင်းဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့နော
်မြမစိုက်ပျိုးရေးထွက်ကုန်တွေဈေးခွက်ရဖို့လုံပန်းနေရတဲ့အချိန်မှာပဲနေဆက်ကုံတွယ်ရေးအဓိကကြတဲ့ပြည်ထောင်စုလမ်းမကြီးတလျှောက်2019ခုနှစ်ကတိုက်ပွဲတွေဖြစ်ခဲ့ပြီးလမ်းတံတားတွေဖျက်ဆီးခံခဲ့ရတာကြောင့်လဲကုံတွယ်ရေးမှာအထိနာခဲ့ရပါလိမ့်ရှင
်။မတ်တင်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။online ပေါ်မှာအချက်အလက်ရှာပေးတဲ့ Google က2019ခုနှစ်အတွင်းဘလို့အကြောင်းအရာတွေကိုလူတွေအသိချင်ဆုံးလဲဆိုတဲ့စာရင်းကိုထုတ်ပြန်လိုက်ပါတယ် year in sack ဆိုပြီးတော့ Google ကနေစာရင်းပြုစုထားတဲ့အထဲမှာတော့ကမ္ဘာတဝန်းစိတ်ဝင်စားမှုအများဆုံးကဘလို့အကြောင်းအရာတွေဖြစ်ပါတယ်လဲနောက်မြန်မာနိုင်ငံကနေ Google ပေါ်မှာဘလို့ကိစ္စတွေကိုအများဆုံးရှာဖွေကြတယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးပါလိမ့်မယ်
internet ထဲမှာအချက်အလက်တွေကိုရှာပေးတဲ့ Google Search မှာ2019ခုနှစ်အတွင်းမှာနည်းပညာနဲ့ပတ်သက်လို့ဘာအများဆုံးရှာကြရတယ်လို့ထင်လဲကိုသားညုံ
။ဒီကမ္ဘာလုံးကရှာကြတာကိုပြောတာလား၊အမေရိကန်မှာရှာတာကိုပြောတာလား၊မြန်မာနိုင်ငံတည်းကရှာတာကိုပြောတာလားမသိမှမဟုတ်။
ဟ ဟုတ်ပါကိုသားညုံမေးမှာပဲကျွန်တော်ကခွဲခြားပြီးမမေးလိုက်မိဘူးတကဘာလှူရှာကြတဲ့စီးင်းကိုပဲအရင်ပြောကြရအောင် Google ရဲ့အပြောနဲ့ပြောရရင်တော့2019ခုနှစ်ထဲကမ္ဘာမှာ trendy အဖြစ်ဆုံးလူတွေစိတ်ဝင်စားမှုအများဆုံးလူပြောအများဆုံးခေတ်အစားဆုံးပေါ့ရှင်
Google Search ထဲမှာလူတွေအများဆုံးရှာကြတဲ့အချက်လက်တွေကို Google ကနှစ်တိုင်းစီးင်းပြုစုပြီးတော့ GI in Search ဆိုတဲ့စီးင်းထုတ်ပါတယ်ဆောစောကကျွန်တော်ပြောသလိုပဲတကဘာလုံးမှာ Google Search ထဲရှာကြတဲ့စီးင်းအပြင်နိုင်ငံတစ်ခုချင်းစီကအများဆုံးရှာကြတာကိုကဏ္ဍတွေခွဲပြီးတော့စီးရင်ထုတ်တာပါမဆုမြတ်မုံခုနမီးရဲ့မိကုံဖြစ်ရရင်တော့2019ခုနှစ်ထဲမှာအရှာအများဆုံးအချက်လက်10ခုမှာနိဗ္ဗာန်နဲ့ပတ်သက်တာဆိုလို့စီးရင်ထဲမှာပါတာတစ်ခုပဲတွေ့ရပြဘာလဲဆိုတော့ iPhone 11အကြောင်းရှာကြတာမဆုမြတ်မုံရဲ့
ဟုတ်တယ်ကိုသားညုံရ Google ရဲ့တကဘာလုံးနဲ့ဆိုင်တဲ့ Yeah in Search စီးရင်တစ်ကနေ10ထဲမှာနိဗ္ဗာန်နဲ့ပတ်သက်တာဆိုလို့ Apple ကုမ္ပဏီကအခုနှစ်ထဲထုတ်တဲ့iPhone 11အကြောင်းတစ်ခုတည်းပါတယ်2019ခုနှစ်အတွင်းမှာ Google မှာရှာကြတဲ့အချက်အလက်တွေကမှအရှာအများဆုံးအကြောင်းတွေကို Google ကစူးစီးစာရင်းပြုစုတာဆိုတော့ iPhone တွေဟာလူတွေစိတ်ဝင်စားမှုအရာဆုံး smartphone အဖြစ်ရှိနေစေဆိုတာပြသနေတယ်လို့လေ့လာသူတွေကတော့သုံးသပ်နေကြတယ်ရှင
် Google စာရင်းရဆိုရင်တော့2019ခုနှစ်ထဲမှာလက်ကင် smartphone အသစ်တွေအမျိုးစုံထွက်ခဲ့ကြတဲ့အထက်မှာ iPhone 11ကလူတွေအသိကျင်ဆုံးဖုန်းဖြစ်တယ်ဆိုတာကတော့ငြင်းမရဘူးပေါ့ဗျာ iPhone အကြောင်းရှာကြတဲ့အထက်မှာ iPhone Pro Max Cover အကြောင်းကနံပါတ်1iPhone 11 Pro မှာအသစ်ပါလာတဲ့အစိမ်းအောင်ဖုန်းကြောင်းကနံပါတ်2နဲ့ iPhone 11 Pro Max ရဲ့အရောင်တွေကနံပါတ်3အရှာအများဆုံးဆိုပြီးတော့ Google ရဲ့သုံးသပ်ချက်မှာတွေ့ရပါတယ
်။တကဘာလုံးစီးရင်မှာနည်းပညာနဲ့ပတ်သက်လို့ iPhone 11တစ်ခုတည်းပါပေမဲ့ America နဲ့ဆိုင်တဲ့စီးရင်မှာတော့ Disney Plus Streaming ဝင်ဆောင်မှုအကြောင်းကနံပါတ်1အရှာအများဆုံးရှင့် American မှာ Google ပေါ်မှာအများဆုံးရှာကြတဲ့အကြောင်းအရာ10ခုစီးရင်ထဲမှာ iPhone 11ကတော့မှနံပါတ်6နေရာရောက်သေးတယ်။
ကဘာမှာလူတွေစိတ်ဝင်တစားရှာကြတဲ့စီးရင်ကိုပြန်ကြည့်လို့ရှိရင်အားကစားနဲ့ပတ်သက်တာကထိတ်တန့်မယ်မဆွေမောကတစ်ကနေနံပါတ်10စီးရင်မှာနံပါတ်1ကအိန္ဒိယနဲ့တောင်အာဖရိကကစားကြတဲ့ခရစ်ကက်အားကစားပွဲနံပါတ်3ကကိုပါအမေရိကဘောလုံးပွဲတွေအကြောင်းနံပါတ်4ကတော့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကစားကြတဲ့ခရစ်ကက်ပွဲနံပါတ်10ကလည်းခရစ်ကက်ကမ္ဘာဖလားချန်ပီယံလူပွဲအကြောင်းပြ
တကဘာလုံးမှာလူတွေသိကြလို့အရှာဆုံးစီးရင်ထဲမှာနံပါတ်6 9 8ကရုပ်ရှင်တွေအကြောင်းမှာ HBO ကရိုက်ကူးတဲ့Game of Thrones ရုပ်သံ series တွေရဲ့နောက်ဆုံးဇာတ်လမ်းတွဲတွေက2019ခုနှစ်မှာပြသွားတာမို့ဒါကိုလည်းလူတွေတော်တော်လေးစိတ်ဝင်စားကြတယ်။နံပါတ်9ကတော့ Avengers Endgame Superhero ရုပ်ရှင်။နံပါတ်10ကတော့ Joker ရုပ်ရှင်။အဲ့ရုပ်ရှင်နှစ်ကားလုံးကလည်းဒီရုပ်ရှင်သမိုင်းမှာဝင်ငွေအများဆုံးရတဲ့စံချိန်တွေကိုတင်ခဲ့ကြတာလေ
။ Superhero ဆိုလို့မြန်မာနိုင်ငံက Google မှာအရှာအများဆုံးစီးရင်မှာနံပါတ်1ချိန်တာကလည်း Superhero ပဲမဆင်ပြမောက်။Avengers Endgame အပါအဝင် Avengers ရုပ်ရှင်ကားတွေထဲမှာပါတဲ့ Superhero လူစု Thanos ကမြန်မာနိုင်ငံစီးရင်မှာတော့နံပါတ်1ပ
ြမြန်မာနိုင်ငံစီးရင်ကတော့အကြောင်းပုံစုံနဲ့ Superhero လည်းပါတယ်နီးပညာအကြောင်းတွေလည်းပါတယ် Game တွေလည်းပါတယ် K-pop Star လည်းပါတယ် Japan Manga Cartoon လည်းပါတယ်ဒီမှာတစ်ခုပြောချင်တာက Google ရဲ့နှစ်ပတ်လည်စီးရင်က December 17ရက်နေ့မှာထွက်တာဆိုတော့2019မှာလူတွေစိတ်ဝင်စားဆုံးသတင်းတစ်ခုဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့သတင်းတော့ဒီစီးရင်ထဲမှာမဝင်သေးဘူးရှင
်။ဒါပေမဲ့မြန်မာနိုင်ငံမှာ2019ခုနှစ်ထဲနောက်ထပ်လူပြောအများဆုံးကိစ္စတစ်ခုဖြစ်တဲ့ Unicode အကြောင်းကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့စီးရင်ဝင်နေပြ။ Google ပေါ်မှာ Unicode Font အကြောင်းရှာတာဒုတိယအများဆုံးပဲ။မြန်မာနိုင်ငံမှာ Unicode Font ကို2019 October 1ရက်နေ့မှာပြောင်းတာမဟုတ်လားဗျ။အဲ့ဒါကြောင့်မလို့ September 29ရက်နေ့ကနေပြီးတော့ October 5ရက်အတွင်းမှာ Unicode Font အကြောင်းရှာတဲ့နှုံအထွတ်ထိပ်ရောက်ခဲ့တာကိုလည်း Google က Graph နဲ့ပြထားတယ
်။ Unicode နဲ့ပတ်သက်ပြီးတော့ဘာတွေရှာတယ်လဲဆိုတဲ့စာရင်းမှာလည်းနံပါတ်1ရှာကြတာကပြည်တော်စု Font ဒုတိယက Vivo Unicode Font တတိယက Oppo Unicode Font တဘောက Vivo Phone တို့ Oppo Phone တို့တုံးကြသူတွေက Unicode ထည့်ဖို့ရှာကြတာဖြစ်မယ်။TDA Unicode ကနံပါတ်4 Viber အတွက်ရှာတဲ့ Unicode အကြောင်းကနံပါတ်5လို့ Google ကတိကျခွဲပြီးတော့စာရင်းလုံးပြထားပါတယ
်အခုလို့ Google ပေါ်မှာ Unicode Font တွေရှာကြတဲ့အထက်မှာစိတ်ဝင်စားဖို့ကောင်းတာကအရှာဆုံးကကြားပြည်နယ်ကတဲ့ဒုတိယအရှာအများဆုံးက ERI တိုင်းကတတိယအများဆုံးကချင်းပြည်နယ်ပဲခူးတိုင်းကသရုတ်ထအများဆုံးနဲ့ Unicode အကြောင်းအရှာအများဆုံးနံပါတ်5နေရာမှာရှိတာကတော့သခိုင်းတိုင်းဆိုပြီးတော့ Google ရဲ့စာရင်းမှာသိရတယ်မဆင်မမော
ဒီမှာအရေးကြီးဆုံးတစ်ချက်ကတော့ဒီ Google ပေါ်မှာအင်္ဂလိပ်လိုမျိုးရေးချတာကိုပဲ Google ကစာရင်းလုပ်ထားတာပါမြန်မာလိုရှာကြတာတော့မဟုတ်ပါဘူးမြန်မာလိုရှာကြတာမဟုတ်ပါဘူးနောက်တစ်ခုက Unicode ကြောင့်တိုင်းရင်းသားဘာသာစကားလုံးတွေကိုလက်ကင်ဖုန်းတွေပေါ်မှာမြန်မာဘာသာနဲ့တပြိုင်တည်းရေးလို့ဖတ်လို့ရသွားတယ်အဲ့ဒါကြောင့်လဲ Unicode Font အကြောင်းအရှာဆုံးစာရင်းမှာကြားပြည်နယ်ကထည့်ရောက်နေတာဖြစ်နိုင်တယ်ကိုသားညုံဦးရ
မြန်မာနိုင်ငံစီးနှင်းမှာနံပါတ်1 Unicode ပြီးရင်တော့နံပါတ်3ကလက်ကွက် keyboard appGeeboat အကြောင်း Google ပေါ်မှာရှာကြတယ်တဲ့နောက်ပြီးတော့နိဗ္ဗာန်နဲ့ပတ်သက်တာဆိုလို့ရှိရင် 9 apps ဆိုတဲ့ Android mobile လက်ကင်ဖုန်းအတွက် app တွေကို download လုပ်နိုင်ဖို့စူးစိပေးထားတဲ့ App Store လည်းပါတယ်။ Xiaomi က Redmi Note 7 Phone တွေကြောင်းလည်းပါတယ်မဆွေမော
။အဲ့ဒါကြောင့်မြန်မာနိုင်ငံကအရှာအများဆုံးစီးရဲမှာနည်းပညာနဲ့ပတ်သက်တာ၄ခုလောက်ပါတယ်ရှင်။နောက် game တွေလည်းရှိသေးတယ်။
Call of Duty game, PUBG game, H5 game တွေကလည်းနံပါတ်၁ကနေ၁၀ဆင်းထဲမှာပါတယ်ရှင်
။ Google ပေါ်မှာအင်္ဂလိပ်လိုရှာကြတဲ့ထင်ပါနံပါတ်၁၀နေရာရတာကတော့ K-pop star တွေပဲ။2019ရဲ့ K-pop လောကမှာလိမ္မာဆိုင်ရာအရှုပ်တော်ပုံနဲ့ Holy De Jojo ဖြစ်ခဲ့တဲ့အဆိုတော်ဂျွန်ဂျူးယုံပေါ့အမျိုးသမီးတွေကိုအတ္တမချင်းမှုနဲ့1600နှစ်ကြာသွားတဲ့သူ့အကြောင်းကလည်းမြန်မာနိုင်ငံမှာတော်လိခက်စားပုံရတယ်ဗျ Google ပေါ်မှာအရှာဆုံးစီးရင်မှာနံပါတ်10နေရာရထားတယ
် Internet Online ပေါ်မှာသိကျင်တဲ့အချက်အလက်တွေကိုရှာပေးတဲ့ Google ကကမ္ဘာပေါ်မှာဘာတွေခက်စားနေလဲလူပြောအများဆုံးဖြစ်နေလဲစိတ်ဝင်စားဆုံးကိစ္စတွေကဘာတွေလဲဆိုတာကို Year in Search ဆိုပြီးတော့နှစ်တိုင်းခုလိုစီးရင်ထုတ်ပြန်တာပါ2019ခုနှစ်အတွက်စာရင်းကိုဒီဇင်ဘာ17ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့သတင်းအချက်အလက်တွေကိုစုစည်းပြီးတော့လူတိုင်းလွယ်လွယ်ကူကူအချက်အလက်တွေရစေရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Google ကအခုလိုစာရင်းတွေပြုစုပေးတာဖြစ်တယ်လို့ Google ကုမ္ပဏီကပြောထားပါတယ်ရှင
်။ကိုသားညူကိုကြီးတင်ဆက်ပေးခဲ့တဲ့မဆုမြတ်မိုးရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မယေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့တတ်တက်ရောင်သတင်းလောအစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါ။အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ Times Magazine ကနှစ်ဆင်ရွေးချယ်နေကြအထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့2019အတွက်ဘယ်သူရွေးချယ်ခံရပါလဲဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတွေတကူတက်တဲ့ရောင်သတင်းလာအစီအစဉ်မှာပြောပြပေးသွားပါမယ်ကဘာဥရုယာသည်ပြောင်းလဲမှုတိုက်ဖျက်ရေးတက်ကြွလှုပ်ရှားတဲ့ Sweden နိုင်ငံက Greta Thunberg ကို2019ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ Times Magazine ကြီးကဒီဇင်ဘာလကပဲရွေးချယ်ပြီးတော့ကြေညာလိုက်ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ Greta Thunberg ဟာဥရုယာသည်အရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မြင့်တစားဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းရာသီဥတုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့ထောက်ခံမှုအကြီးကျယ်ရခဲ့တာပါ။ကမ္ဘာကြီးပုံနှိပ်လာမှုကိုရပ်တန့်စေဖို့အတွက်ကမ္ဘာခေါင်းဆောင်တွေကိုဖိအားပေးတိုက်တွန်းတဲ့စကားတွေအပါအဝင်သူ့ရဲ့လှုပ်ရှားမှုတွေကိုတချို့ကအကြိုဆိုကြပေမဲ့တခါတခါမှာလေတံမမနဲ့သူရဲ့ပြောဆိုမှုတွေကြောင့်ဝေဖန်ခံရတာလည်းရှိပါရဲ့
Yet you all come to us young people for hope. How dare you? You have stolen my dreams and my childhood with your empty words. And yet I'm one of the lucky ones.
လူသားတွေအတွက်တခုရီးတော့အင်ကြီးအပေါ်ဆိုလိုတာကတော့ကဘာကြီးကိုဆိုလိုတာဖြစ်ပါတယ်။အဲ့အင်ကြီးပေါ်မှာလူသားတွေပြုမှုလုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့သတိပေးပြောဆိုတာကျိုးပြက်ကွဲအပ်နေတဲ့ကဘာကြီးရဲ့အတန်ကို၊နေဆက်မြင်းတွေကိုဖျက်၊နေရာစုံကိုပြန့်နှံ့စေတာမျိုးနဲ့နောက်ထပ်မျိုးဆက်အစ်တစ်ခုကဥဆောင်တဲ့သဘောဖြစ်နေတာကြောင့် Greta Thunberg ကို Time ရဲ့2019ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့ Times Magazine ကကြီးညာသွားတာပါ။ Greta Thunberg ဟာဒီလထဲမှာပဲကျင်းပသွားတဲ့ Spain နိုင်ငံ Madrid မြို့ကကုလသမဂ္ဂရဲ့ COP25 ဥရုယာသည်ဆိုင်ရာဆွေးနွေးပွဲမှာနေနိုင်ဆောင်ရွက်နေသူတွေကိုမိန့်ခွန်းပြောခဲ့ပါသေးတယ်။အခုသူ့ကို Times Magazine ကြီးက2019ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်ခဲ့တဲ့ပုံမှာသူတော်တော်လေးကိုအားအသင့်မိတယ်လို့ပြောသွားပြီးတော့ဒါဟာဥရုယာသည်ဆိုင်ရာလူငယ်တက်ကြွလှုပ်ရှားသူတွေကိုဂုဏ်ပြုတာလည်းဖြစ်တယ်လို့သူကပြောသွားခဲ့ပါသေးတယ်။အခုလိုမျိုး Greta Thunberg ရဲ့ဒီဥရုယာသည်ဆိုင်ရာတက်ကြွလှုပ်ရှားမှုတွေကိုဝိုင်းပြီးတော့ချီးကျူးကြတဲ့သူတွေထဲမှာတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသား Harry လည်းပါပါတယ်။သူကအသက်16နှစ်အရွယ် Greta Thunberg ဟာမတူကွဲပြားတဲ့လူငယ်တွေအနေနဲ့ရှမ်းဆောင်နိုင်တယ်ဆိုတာကိုပြသတဲ့ဥပမာတစ်ရပ်ဖြစ်တယ်လို့ Success မျိုးစားဖြစ်တဲ့မင်းသား Harry ကပြောသွားပါတယ်။2018ဩဂုတ်လတုန်းကဆွီဒင်ပါလီမန်အပြင်ဘက်ကကျောင်းသားတွေရဲ့ဆန္ဒပြပွဲတစ်ခုမှာပါဝင်လာခဲ့ရာကနေစပြီးတော့အခုလိုမျိုး Greta Thunberg ရဲ့လှုပ်ရှားမှုကမ္ဘာအနှံကိုကူးစက်ပြန့်နှံ့သွားတာပါသူဒီလိုလှုပ်ရှားမှုစတင်ခဲ့ခြင်းတုန်းကလူကြီးတော်တော်များများကသူ့ကိုလက်မခံသလိုဆွီဒင်လွတ်တော်အပြင်ဘက်မှာတအူးလေးထိုင်ပြီးတော့ signboard တစ်ခုနဲ့သူ့ရဲ့အတန်ကိုလူတွေကြောက်အောင်လုပ်ခဲ့လို့မင်းသား Harry ကပြောပါတယ်အစတုန်းကဆိုရင်တယောက်တည်းလို့ဆိုပေမဲ့လည်းသူကယုံကြည်ချက်နဲ့ရည်မှန်းချက်ရှိခဲ့တယ်သူ့အတွက်တင်တာမကအားလုံးအတွက်တခုခုလုပ်ရမယ်ဆိုတဲ့ဆန္ဒရှိခဲ့တယ်။အခုဆိုတော့သူ့ကိုတကဘာလုံးကအလေးထားနေရပြီလို့မင်းသား Harry ကပြောပါရယ်။မိသားစုတိုင်းမှာ Greta လိုလူမျိုးရှိတဲ့ ਨੇ လို့လည်းသူကဆိုပါရယ်။လူငယ်ရေးအောင်မြင်မှုကိုအတိအမှတ်ပြုတဲ့ British Brahida အဖွဲ့တစ်ခုကပေးတဲ့ One Side You Zones စုပေးပွဲမှာမင်းသား Harry ကအခုလိုမျိုးတက်ရောက်ပြီးတော့သူ့ကိုချီးကျူးစကားပြောသွားတာဖြစ်ပါရယ်ရှင်။
I'm in love with the shape of you. We push and pull like a magnet do.
British Soror Ed Sheeran ကဗြိတိန်နိုင်ငံမှာဆယ်စုနှစ်အတွင်းနံပါတ်1အမှုပညာရှင်ဖြစ်တယ်လို့ Official Charts Company ကကြေညာသွားပါတယ်
။ Hey, I've just found out that Official Charts have named me their artist of the decade which is completely mental. I've got the given this award. Thank you very much.
Self-folk Nebwa ဖြစ်ပြီးတော့စင်းတွေကိုကိုယ်တိုင်လည်းရေးကိုယ်တိုင်လည်းတည်ဆိုပြီးကဘာကျော်သွားတဲ့ Ed Sheeran ဟာ Official Charts ကထုတ်ပြန်တဲ့2010နဲ့2019ခုနှစ်အကြားအကောင်းဆုံးတေးတပုတ်ထဲတက်ပြားဆင်းနဲ့တေးတက်ပြားဆင်းတို့မှာအကောင်းဆုံးနံပါတ်1နေရာအများဆုံးချိန်ပြီးတော့စုစုပေါင်းနံပါတ်1နေရာ12ခါချိန်ခဲ့တာဖြစ်ပါတယ်။အဲ2010နဲ့2019ခုနှစ်ကြာမှာပဲအကောင်းဆုံးတေးနံပါတ်1နေရာမှာသတင်းပတ်အများဆုံးဖြစ်နေစုစုပေါင်းသတင်းပတ်89ပတ်ကြာကြာနေရာယူနိုင်ခဲ့တာလည်းဖြစ်ပါတယ်။သူ့ရဲ့ Shape of You တခြင်းကစေစုနဲ့အတွင်မှာအအောင်မြင်ဆုံးတခြင်းဖြစ်နေရွေးချယ်ခံရပါတယ်။ဒီတခြင်းက2019ခုနှစ်မှာနံပါတ်1နေရာကိုသတင်း14ပတ်ကြာနေရာယူထားခဲ့ပြီးတော့ဒီတခြင်းရောင်းချရမှုပေါင်း၄ဒဏ်ခွဲရှိခဲ့ပါတယ်။ဒီတဲ့ချင်းကြောင့်ပဲသူက2018ခုနှစ်ဗြိတိသဂီတာဆုချီးမြှင့်ပွဲ Brit Award မှာဆုရခဲ့တာပါဒီတဲ့ချင်းကဆယ်စုနှစ်ကုန်အကောင်းဆုံးတင်းများဆင်းမှာလဲထိတ်ဆုံးသုံးပုတ်ထဲမှာပါပြီးတော့အဲ့ဒီသုံးပုတ်ထဲမှာပဲနောက်ထပ် Ed Sheeran ရဲ့တချင်းတစ်ပုတ်ဖြစ်တဲ့ Thinking Out Loud တချင်းလည်းပါဝင်တာပါ Ed Sheeran ဟာအသက်28နှစ်ပဲရှိသေးပြီးတော့2018ခုနှစ်မှာတော့ The A Team ဆိုတဲ့တချင်းနဲ့ UK အကောင်းဆုံးတေးတချင်းဆင်းကိုစပြီးတော့ဝင်လာတာဖြစ်ပါရှင်Place your head on my beating heart.
Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity, yeah.
ဒီတော့ရောင်တဲ့နွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. Comes a crazy fan.
မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပြီးကျမတို့ရဲ့ဖုန်းနံပါတ် 0239-232-999 လေးကိုလည်းဆက်သွယ်မေးမြန်းနိုင်ပါတယ်ရှင်။အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ဆုမြတ်မွန်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရေးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီနေ့ကြေညာပါတယ်အာဖဂန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်ထဲမှာဘလို့သေဆုံးသွားတယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးဒီကနေ့တည်ဆုံသွားတဲ့တယောက်တည်းဆိုရင်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ရင်တည်ဆုံသွားတဲ့အမေရိကန်စစ်သားဒီနှစ်ထဲမှာစုစုပေါင်းအယောက်20ရှိသွားပါပြီပြီးခဲ့တဲ့နှစ်ကအသက်ခံခဲ့ရတဲ့ဆာဒီသတင်းတောက်ဂျမားကိုရှိုဂျီကိုတပ်ဖြတ်မှုနဲ့ဆာဒီအာရေဗျတရားရုံးတစ်ခုက9ယောက်ကိုထေတံအပြစ်ပေးလိုက်ပါတယ်ရီယတ်မြို့တော်မှာရှိတဲ့ရာဇဝတ်တရားရုံးကဆွဆွဲခံထားရသူ11ယောက်ကိုပြစ်ဒဏ်တွေချခဲ့တာမှတပ်ဖြတ်မှုနဲ့ဓာတ်ရိုက်ပတ်သက်သူ9ယောက်ကိုထေတံချခဲ့တယ်လို့တရားရုံးရှေ့နေပြောခွင့်ရသူကပြောပါတယ်အမှုဖုံးခွဲဖို့စူးစမ်းမှုနဲ့နောက်ထပ်3ယောက်ကိုလည်းထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ပြင်သစ်နိုင်ငံမှာတော့ပြည်လုံးချွတ်တပိတ်မှောက်နေကြတာ19ရက်နေ့မြောက်ဖြစ်တဲ့ဒီကနေ့မှာဆန္ဒပြသူတွေနဲ့ရဲတွေပဋိပက္ခဖြစ်ခဲ့ပါတယ်။ဂေဒူလီယန်ဘူရာယုံမှာဆန္ဒပြသူ30လောက်နဲ့အထီးကရုံနှိမ်နင်းရေးရဲတွေရုံရင်ဆန်ခါဖြစ်ခဲ့တာကို BFM ရုပ်သံကနေပြသပါတယ်။မြို့တော်တွေကတခြားလူစီကားတဲ့ဂေဒူနော့ဘူဒါဂေဒူလက်ဘူဒါတွေမှာလည်းဝန်ထမ်းတွေတပိတ်မှောက်နေကြပါတယ်။ပင်စင်စနစ်ကိုပြုပြင်ပြောင်းလဲမဲ့သမ္မတမက်ခရွန်ရဲ့အစီအစဉ်ကိုမကျေနပ်လို့နိုင်ငံတော်ကတပိတ်မှောက်ဆန္ဒပြနေတာပါ။ရေနံချက်ဆက်ယုံတွေပိတ်ရေးမပိတ်ရေးကိုလည်းရေနံလုံငန်းအလုပ်သမားတွေမဲခွဲဆုံးဖြတ်ကြဖို့ရှိနေပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုအချိန်မပြတ်စေရေးကအရေးကြီးဆုံးဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတရုတ်သမ္မတရှီဂျင်ပင်နဲ့ဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်ရှင်
။သတင်းကြေညာကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့မီကဲလ်ဒူဗင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရစေ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of